ကယနေ့မျိုးသားထုတ်တဲ့ပါတီ KNPP တပ်ဖွဲ့ဝင်၃ဦးနဲ့ရဲသားတဦးအသက်ခံရတာကိုကန့်ကွက်ဆန္ဒပြခဲ့လို့ဖမ်းဆီးခံထားရတဲ့ကယင်ပြည်လူငယ်များတမကအပါဝင်ကယနီတောင်သူလက်သမားတမကအဖွဲ့ဝင်စုစုပေါင်း5ဦးကိုဒီကနေ့လွိုက်ကော်မြို့နယ်တရားရုံးမှာစတင်စစ်ဆေးခဲ့ပါတယ်တရားရုံးမှာစစ်ဆေးခံရတဲ့တမကအဖွဲ့ဝင်လူငယ်5ဦးဟာမိသားစုဝင်တွေနဲ့တွေ့ခွင့်မရကြောင်းမိသားစုဝင်တွေကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကပြောပြပါမယ်ရှင
်ဟုတ်ကဲ့ပါစန္ဒဖော်ထုတ်မှုနဲ့ဖမ်းခံထားရတဲ့ကယင်းနီတမကလူငယ်5ဦးကိုဒီကနေ့ကယားပြည်နယ်လွိုင်ကော်မြို့တရားရုံးမှာရုံးထုတ်စစ်ဆေးမှုနဲ့ပတ်သက်လို့ကယန်းမျိုးဆက်သက်ဖွဲ့ခေါင်းဆောင်ခွန်အတန်းကခုလိုပြောပါတယ
်။တရားလူပြတ်တဲ့နောက်ထပ်၂ယောက်ဖမ်းဆီးတယ်။ပြီးတော့သူတို့ကျွန်တော်အပြစ်ခံရတဲ့တာဝန်ယူနေတယ်လို့ရှိတယ်။သူတို့ကတော့သူတို့ခံချက်တိုင်းနဲ့သူတို့ကိုယ်တိုင်နဲ့ဆောက်လေကြတယ်လို့ပြောကြမှာ။ရှင်းနေငါသားကဘဲတာနဲ့ပဲစစ်မျက်နှာကိုရုံးတန်ချင်းထားတယ်လို့ပြောပါတယ်ပေါ့
။တရားရုံးမှာစစ်ဆေးခံရတဲ့တမကဖွဲ့ဝင်လူငယ်5ဦးဟာမိသားစုဝင်တွေနဲ့သွေးခွေးမရဘူးလို့ဖန်စီခံထားရသူဒီဒီရဲ့ညီမဖြစ်သူမရူစီကျော်ကပြောပါတယ
်ဒီနေ့ချင်းမှာတော့ကျွန်တော်တို့ဒီပြားရုံးမှာပေါ့နော်စကားပြောခွင့်မပေးဘူးပေါ့ဒီလိုပဲချုပ်ကနဲ့ခေါ်လာပြီးတော့တခါတည်းပြန်ရင်တင်စစ်စေးတယ်ဒီလိုရှိတခါတည်းချုပ်ကပေါ့ပြပေးတယ်ပေါ့နော်ကျွန်တော်တို့စကားပြောခွင့်နေတော့မပေးဘူးပေါ့နော်ဒီနေ့
တမကဖို့ပင်လူငယ်5ဦးကိုလာမယ့်ဇန်နဝါရီလ12ရက်နေ့မှာထပ်မံရုံးချင်းလိုက်ပါတယ်လူငယ်5ဦးဟာငိမ့်စုစီပုံမှန်19နဲ့တရားစွဲဆိုခံရတာဖြစ်ပြီးအပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့ရင်ထောင်ဒဏ်3လနဲ့ငွေဒဏ်3000အထိကျခံနိုင်တယ်လို့ဥပဒေအရပြဋ္ဌာန်းထားပါတယ်။ဒီဒီခွန်မို့ပူခွန်ရဲမင်းကျော်မျိုးလှိုင်ဝင်ခွန်ကျွန်ဘောအစရှိတဲ့တမကဖော်ဝင်လူငယ်5ဦးဟာကရားပြည်နယ်ရှားရုံးမြို့နယ်ကကရင်နီမျိုးရသုတ်သက်ရေးပါတီ KMPP စစ်ဖွဲ့ဝင်2ဦးနဲ့အယတား2ဦးကိုလွိုင်ကော်မြို့အခြေဆိုင်ဒေတာကုကရေးစစ်ဌာနချုပ်လောက်ခံတမရသားတွေကတားလိုက်တာနဲ့ပတ်သက်ပြီးဒီဇင်ဘာ22ရက်နေ့ကတက်ကြွလှုပ်ရှားသူအယောက်20လောက်စံတပ်ပြခဲ့ရမှာဥဆောင်သူတွေဖြစ်ဒီလ9ရက်နေ့မှာဖမ်းဆီးခံခဲ့ရတာပါမြန်မာနိုင်ငံဟာဒီမိုကရေစီစနစ်အသွင်ယူပြောင်းလဲနေတဲ့ကာလမှာစံတပ်ဖော်ထုတ်သူတွေကိုအရေးယူတဲ့အစိုးရလုပ်ရပေါ်မှာမေခွန်းထုတ်စရာတွေဖြစ်နေတယ်လို့ကရမျိုးဆက်သက်ဖွဲ့ခေါင်းဆောင်ခွန်အတန်းကခုလိုပြောပါတယ
်ဒီလူတွေရဲ့သူ့လောက်ကထုတ်ဖို့ခွင့်နဲ့ဒီမိုကရေစီခွင့်ရတွေလူသားဆိုင်ခွင့်ရတွေကိုပြိနေနေတဲ့ဥပဒေပြိနေတယ်လက်ရှိအနာရထားတဲ့ NLD ပါတီနဲ့ NLD အစိုးရကလည်းကျွန်တော်တို့ယူဆတာတော့အရင်ဥပဒေဆိုင်အစိုးရနဲ့ဘာမှမကွာဘူးဒီကိစ္စနဲ့တမတော်ကကျူးလွန်တဲ့ကိစ္စကိုသူကအကွယ်ပေးနေတော့မယ်ဆိုတော့ဒီမိုကရေစီဆိုရလို့ကျွန်တော်တို့တမရမှာခက်ခက်ဖြစ်တယ်ဘယ်နဲ့ဒီဆိုရဆိုပေမဲ့တမတော်တဲ့ဝဲဒီမှာအမေးထားနေတဲ့ဆိုရတရားဖြစ်ဒီမှာဒီမိုကရေစီဆိုရတိကျွန်တော်တို့ပေါ်ရလာလို့မြေခွန်ထောက်အောင်ဖြစ်နေပါလား
ကယင်းနီပြည်လူငယ်များတမကပါဝင်ကယင်းနီတောင်သူလယ်ရမတမကဖွဲ့ဝင်စုစုပေါင်း5ဦးကိုဖမ်းဆီးခဲ့တာနဲ့ပတ်သက်လို့ကယင်းနီအားစု20ဖွဲ့တွေကနေလူငယ်5ဦးပေါ်မှာအပြစ်ဖို့တဲ့လောက်ရကိုချက်ချင်းတောင်းပန်ဖို့နောက်မှာဒါကစတမတော်ကဖြစ်စီလက်နက်ကင်တပ်တွေကဖြစ်စီပြည်သူတူတယောက်ကိုဥပဒေမဲ့တပ်ဖြတ်အလောင်းဖြောက်ဖြဲမှုတွေဆက်လက်မဖြစ်ဖွားစေရန်အာမခံချက်တွေပေးဖို့ဇန်နဝါရီလ10ရက်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ် KMPP တပ်ဖွဲ့ဝင်2ဦးနဲ့အယတား2ဦးတိုက်စုံမှုဖြစ်စဉ်နဲ့ပတ်သက်လို့မြန်မာသမ္မတကလည်းစစ်စစ်နေဆဲဖြစ်ပြီးဘယ်လိုအရေးယူကင်တွယ်မလဲဆိုတာမသိရှိသေးဘူးလို့ KMPP ကရင်နီမျိုးရသုတ်သက်ရေးပါတီဘက်ကပြောပါရယ် KMPP ဖွဲ့ဟာမြန်မာအစိုးရနဲ့ NCA လက်မှတ်မရေးထိုးနိုင်သေးတဲ့ URSC ကိုညီညွတ်တော်တိုင်းနာလူမျိုးများ Federal Council အဖွဲ့ဝင်ဖြစ်သလိုဒေတာတွင်ပြဿနာကိုစစ်ရေးနည်းနဲ့ဖြေရှင်းတဲ့သမ္မတရဲ့လှုပ်ဆောင်ချက်တွေကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟန်သာဖြစ်စေနိုင်တယ်လို့လည်းနေဆာစစ်ရေးကဲခတ်သူတွေကသုံးသပ်ထားပါတယ်ခင်ဗျာ